မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဟောင်းတောက်တာအောင်နိုင်ဦးနဲ့တရင်သမားဟောင်းကိုမျိုးအောင်ဟာကြံမျောမြို့နယ်စစ်ဘေးမိဘေးတံခံရတဲ့သူတွေအတွက်ကုညီ၆ပတ်မို့သွားနေစဉ်ဧပြီ၁၀ရက်မနေ့ပိုင်းကမော်လမြိုင်စစ်မှုဆောင်အရောက်မှာစစ်ကောင်စီကဖမ်းဆီးသွားတယ်လို့မိသားစုနဲ့နေဆက်သူတို့ကပြောပါတယ်။ PDF တွေကို၆ပတ်နဲ့ဆိုတဲ့အကြောင်းပြချက်နဲ့ဖမ်းဆီးထိန်းသိမ်းထားပြီးမော်လမြိုင်မြို့မှာရဲစခန်းမှာစစ်ဆေးမြင့်မြန်နေပြီးတော့အခုချိန်ထိပြန်မလွတ်လာသေးဘူးလို့မိသားစုနဲ့နေဆက်သူကပြောပါတယ်။
မနေ့မနေ့ကဒေါက်တာအောင်နဲ့ဦးနဲ့အကူမျိုးအောင်နဲ့နှစ်ယောက်ကကားနဲ့သွားတဲ့အချိန်မှာဒီစုံစုံမှာရှိတဲ့စစ်စေးကြီးကနေကားကိုတားပြီးတော့ဒီကားကထောက်ပို့လို့တဲ့ထဲမှာတွေ့တယ်သူကြီးစားရလို့ဆိုပြီးတော့တားပြီးတော့သူတို့ကိုခဲသိမ့်လိုက်ဒီမော်လမြိုင်မြို့မှာရဆောက်ခေါ်လာပြီးတော့စစ်စေးမြင့်မြတ်မှုကြီးတက်တယ်တရှိအချိန်ကြီးပြီးတော့သူတို့ကိုခဲသိမ့်သားစေလို့ပြီးကြတယ်တော့အဆုံခံနေပါများလည်းမထည့်တာဘူးတဲ့အဲ့လိုမျိုးအချိန်မျိုးရှိတယ်ဟိုလောလောဆယ်တော့ခဲသိမ့်သားစေပဲ
ပြည်ကရဲမတ်25ရက်နေ့မွန်ကရင်နယ်စပ်ကော့ဘင်ရဲစခန်းအသိန်းခံရပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာနေစဉ်လိုလိုလေကြောင်းရေကြောင်းအသုံးပြုပြီးတော့အနီးတဝိုက်ရွာတွေကိုဘုံကျဲတိုက်ခိုက်နေတယ်လို့ရွာခန့်တွေက VOA ကိုပြောပါတယ်။တိုက်ခိုက်မှုကြောင့်အင်ချေ1000လောက်ရှိတဲ့သမတရွာမှာနေအိမ်300ထက်မနည်းမီးလောင်ပြာကျတော့ခရပြီးအဲ့ဒီဒေသကတောင်းနဲ့ချီတဲ့ရွာခန့်တွေလည်းအိုးအိမ်ဆွန့်ခွာဘေးလွယာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒေါက်တာအောင်နိုင်ဦးဟာကြံမျောမြို့နယ်စစ်ဘေးမိဘေးတံခံရတဲ့ပြည်သူတွေအတွက်ကူညီထောက်ပံ့ဖို့သွားနေစဉ်အခုလိုဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။သူဟာကယ်ဆယ်ရေးလုပ်ငန်းသာလုပ်ကိုင်နေသူဖြစ်တာမလို့အ мян ဆုံးပြန်လဲလွတ်မြောက်လာဖို့မျှော်လင့်တယ်လို့မှုန်လွင်ခဲ့တဲ့ဦးကပြောပါတယ်
။ဒေါက်တာအောင်နိုင်ဦးဖမ်းတော့တော့ဟိုလက်ချေပြေအောင်ဗနာဒီကအချက်သူကအများမြင်မှာလဲစရိုက်တာနဲ့ဒီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတာဗနာ။ဒါနဲ့မုံဖြစ်လို့ဒီလိုလောက်တာလာတော့ကျွန်တော်မပြောတတ်ဘူး။ဒါကဟိုမဖြစ်တဲ့ကိစ္စတော့ဖြစ်သွားမှာနော်။တန်လျာနဲ့ဖမ်းနေရလို့ပဲနေမယ်။ဒါတော့ဟိုသူလုံးရောက်လာဖို့လည်းကျွန်တော်တို့ကြောက်နေပါတယ်။
မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဟောင်းတောက်တာအောင်နိုင်ဦးဟာ2023ခုနှစ်အာဏာသိမ်းပြီးတဲ့နောက်မွန်ပြည်ညီညွတ်ရေးပါတီ MUP ကစစ်ကောင်စီနဲ့ပူးပေါင်းခဲ့တာကြောင့်ဗဟိုအလုပ်အမှုဆောင်ကနေနှုတ်ထွက်ခဲ့ပြီးမွန်အမျိုးသားပညာရေးနယ်ပရာဟိတလုပ်ငန်းကိုအဓိကကူညီဆောင်ရွက်နေသူတို့ဖြစ်ပါတယ်။ဒေါက်တာအောင်နိုင်ဦးဟာ2010 2015 2020အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်ချောင်းဆုံမြို့နယ်မဲဆန္ဒနဲ့အမှတ်တိကနဲ့၃ကြိမ်ဆက်တိုက်အနိုင်ရရှိခဲ့ပြီး2015ခုနှစ် NLD အစိုးရလက်ထက်မှာတော့မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌနေရာမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူနဲ့အတူဖမ်းခံရတဲ့တရင်တော်ဟောင်းကိုမျိုးအောင်ကတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းတရင်မီဒီယာလုပ်ငန်းတွေရန်နာပြီးတော့မော်လမြိုင်မြို့မှာထမင်းဆိုင်ဖွင့်လှစ်ရောင်းချနေသူတို့ဖြစ်ပါတယ်။ဒေါက်တာအောင်နိုင်ဦးနဲ့ကိုမျိုးအောင်နဲ့အူဖန်စီထိန်းသိမ်းထားတာနဲ့ပတ်သက်လို့မွန်ပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူတယန်ဇာတရဲရဝန်ကြီးဒေါက်တာအောင်မြတ်ကျော်စိန်ကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး။